အမေရိကန်သမ္မတလောင်းအချုပ်မဲပေးပွဲအင်္ဂါနေ့ကကျင်းပရမှာရီပက်ဘလီကန်ပါတီကရှေ့တန်းရောက်နေတဲ့ဂရေးရွယ်တစ်ထည်ဒေါ်နယ်ထရန့်ပြည်နယ်ငါးခုစလုံးမှာအနိုင်ရသွားပါတယ်။အမေရိကန်ရှေ့မြောက်ပိုင်းပြည်နယ်တွေမှာစက်တိုက်ဆိုးဆိုးအနိုင်ရသွားတဲ့အတွက်လည်းပါတီကိုစားပြုသမ္မတလောင်းဖြစ်ရွေးချယ်ခံရဖို့ပုံမူနီးစပ်လာနေပါတယ်။မနေ့ကအချုပ်မဲပေးပွဲတွေကျင်းပသွားခဲ့တဲ့ Connecticut, Delaware, Maryland, Pennsylvania နဲ့ Rhode Island ပြည်နယ်အသီးသီးမှာမဲ55ရာခိုင်နှုန်းကျော်စီနဲ့အလွယ်တကူအနိုင်ရသွားတာပါ။မနေ့ကအချုပ်မဲပေးပွဲတွေပြီးဆုံးချိန်မှာတော့သမ္မတလောင်းဖြစ်အမည်စင်းတင်သွင်းခံရဖို့လိုအပ်တဲ့ရီပက်ဘလီကန်ပါတီညီလာခံကိုယ်စားလှယ်1239ရောက်နဲ့ထရမ့်ကထောက်ခံမဲ့950ရရှိထားတာပါ။ဒါပေမဲ့လည်းဇူလိုင်လတဲ့ကျင်းပမဲ့ရီပက်ဘလီကန်ပါတီရဲ့နိုင်ငံလုံးဆိုင်ရာညီလာခံမှာရွေးချယ်ခံရနိုင်တဲ့အထိစိတ်ချရတဲ့အရေးတွတ်တော့မဟုတ်သေးပါဘူး။ပြန်ပက်တွေဖြစ်တဲ့ Texas ပြည်နယ်ထက်လွတ်တော်မှတ် Ted Cruz နဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich တို့နှစ်ဦးစလုံးကတော့ကြံကိုယ်စားရဲ့ထောက်ခံမှုတွေရရင်တော့မှတမန်လောင်းဖြစ်နေရွေးချယ်ခံရလို့တဲ့မဲရေးတွက်မရနိုင်မဲ့ဖြစ်နေကြတယ်လို့ထရမ့်ကိုဟန်တားနိုင်အောင်လဲပို့ပြီးတော့အာရုံစိုက်လာနေကြပါတယ်။ Democratic Partyဒီဘက်မှာတော့နိုင်ငံခြားရေးဝန်ကြီးအောင်ဟီလာရီကလင်တန်ကပြည်နယ်လေးခုမှာအနိုင်ရပြီးပြန်ပြဖြစ်တဲ့ဘန်နီဆန်ဒါစ်ကတော့ရော့ဒ်အိုင်လန်ပြည်နယ်မှာအနိုင်ရခဲ့တာပါ။ဒီမိုကရက်တစ်ပါတီညီလာခံကိုယ်စားလှယ်2140ယောက်ရဲ့ထောက်ခံမဲတွေရထားတဲ့အတွက်ကလင်တန်နေနဲ့နိုင်ငံလုံးဆိုင်ရာညီလာခံမှာသမ္မတလောင်းဖြစ်ရွေးချယ်ခံဖို့ကိုယ်စားလှယ်မဲ242မဲသာရဖို့လိုပါတော့တယ်။ပြန်ပြဖြစ်သူဗမ်မော့ပြည်နယ်ထက်လွတ်တော်မှဆန်ဒါစ်ကတော့ပါတီညီလာခံချင်းပါမဲ့အခြေအနေဆက်လက်ရှင်ပြိုင်သွားအောင်မယ်လို့ပြောဆိုထားပါတယ်။